ဒီမိုကရေစီစံနှုန်းတွေနဲ့ကန့်ညီပြီးပြည်သူလူထုစင်နာနဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့နေ့90ကျော်အတွင်းပထမဦးဆုံးအယက်သားသမ္မတအဖြစ်ဒီကနေ့ကတိသစ္စာပြုလိုက်တဲ့သမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်ဒါအပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းသွားမယ်လို့လည်းသမ္မတဦးထင်ကျော်ကသူ့ရဲ့မိန့်ခွန်းမှာပြောဆိုလိုက်တာပါပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမ္မတရဲ့ဂတိသစ္စာပြုဝဲအခမ်းအနားကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင
်ကောင်းပါပြီဒီကနေ့ကျင်းပတဲ့သမ္မတကျန်းသစ္စာကျင်းစုပွဲမှာပြည်ထောင်စုလွှတ်တော်နာယကရှင့်မှောက်ကျန်းသစ္စာကျင်းစုပြီးသမ္မတဦးထင်ကျော်က3မိနစ်ပဲကြာတဲ့မိန့်ခွန်းကိုအခုတို့ပြောဆိုလိုက်ပါတယ
်ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလိုတဲ့အချက်တစ်ခုရှိပါတယ်ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမ္မတအဖြစ်ဂတိသစ္စာပြုခဲ့ပြီးဖြစ်ပါတယ်အဲ့ဒီဂတိသစ္စာကိုထိန်းသိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လဲဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နှစ်ရှည်လာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမန်းချက်အကောင့်ထဲပေါ်လာရေးအတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလဲသိနာလည်ထားပါတယ်။နေကုန်းကျိုးအဖြစ်တင်ပြကျင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်ထောင်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားအားလုံးချမ်းမြေ့သာယာစွာနဲ့မိမိတို့ဘဝလမ်းကြောင်းကိုဖြောင်တန်းစွာရှောက်လန်းနိုင်ကြပါစေ။
လူရင်းတော်ရှင်နဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ပဲ့ကင်သူဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှုနဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်ကိုအကြမ်းဖျင်းချပြသွားတာဖြစ်ပါတယ်။သမရဒုသမရနှစ်ဦးအပြင်ဒေါက်ဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး၁၈ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေလည်းဒီကနေ့ပြည်ထောင်စုထွက်တော်မှာဂတိသစ္စာပြုကျမ်းသစ္စာကျင့်ဆိုခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတက်ရောက်လာသူမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတာအမတ်ကြီးရိုလန်ကိုဗီယာကတော့မြန်မာပြည်သူတွေရဲ့အောင်ပွဲအဖြစ်ဂုဏ်ယူဝင်မြောက်ကြောင်းအခုလိုပြောဆိုလိုက်ပါတယ
်။ Well as I was saying the European Union is very happy today because it is yet another step.
ဒီကနေ့ပြည်သူစုတို့ရောက်နေကြသူတွေအားလုံးနဲ့ပြည်သူတွေအားလုံးကပျော်ရွှင်နေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့ကျန်းသစ္စာကျင်းဆိုတဲ့သမရတဲ့နဲ့သူ့ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဖြောင့်ပြူးအောင်လို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခြားဒီဆောက်ဆဲနိုင်ငံတွေမှာကြုံရတယ်လို့ပဲတခြားဒီမှာတော့မြန်မာနိုင်ငံမှာလည်းစင်ခေါ်ကဲဆမ်းမှုတွေနဲ့လည်းကြုံတွေ့နိုင်ပါတယ
်။သမရဦးထင်ကျော်ရဲ့အကိုကြီးဦးညံစိုးကလည်းသမရဦးထင်ကျော်ပြောဆိုတဲ့မိန့်ခွန်းအပေါ်မြန်မာပြည်သူလူထုကထောက်ခံကြိုဆိုကြလိမ့်မယ်လို့ညွှန်လင်းကြောင်းအခုတို့ပြောဆိုလိုက်ပါတယ
်။ဒီနေ့ဦးထင်ကျော်ပြောတဲ့မိန့်ခွန်းကလည်းကျွန်တော်ဒီထဲမှာလာပြီးတော့လွတ်တော်မှာနေတဲ့လူတွေရောအပြင်အပြေတော်စုလူသားအကုန်လုံးလာဝန်သာကြတဲ့သဘောရှိပါတယ်လက်ကုတ်တွေလည်းတစ်ခါလုံးကိုတစ်ခါတည်းဆူညံသွားတာပဲကျွန်တော်အနေနဲ့လည်းဒီတိုင်းပြည်ပြည်သားတွေအပေါ်မှာဦးထင်ကျော်တို့အဖွဲ့ရဘယ်လိုသဘောထားလဲသူဘလာဘာလို့ဆောင်ရမလဲဆိုတာပြောတာကိုကြားလိုက်ရတဲ့အတွက်ကြောင့်ပို့ပြီးတော့ကျွန်တော်အနေနဲ့အထူးဝန်မြောက်ကြောင်းပြောလိုပါတယ်
ဒီကနေ့ကျင်းပတဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားချောချောမွေ့မွေ့အထမြောက်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့တဲ့ပြည်ထောင်စုလွှတ်တော်ညွှန်ကြားရေးမှူးချုပ်ဦးကျော်စိုးကတော့သမ္မတတဲ့ဦးထင်ကျော်ရဲ့လူရင်းတူရှင်းမိန့်ခွန်းအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ
်။လိုအပ်ချက်မရှိအောင်တော့တောင်းနေကြိုးစားဆောင်ရွက်ခဲ့ပါတယ်။ဒီသမ္မတကြီးပြောကြားထားတဲ့မိန့်ခွန်းအနေနဲ့ကတော့လိုအပ်တဲ့အဓိကလိုအပ်ချက်အနည်းချုပ်ကိုပဲအဓိကပြောကြားထားတယ်လို့ကျွန်တော်တို့ယူဆပါတယ်။
သမရကျန်းသစ္စာကျင်းဆိုပွဲအပြီးမှာတော့သမရဦးသိန်းစင်ကသမရအိမ်တော်မှာသမရဦးထင်ကျော်ကိုအဆောင်ရောင်နေနဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အနှစ်90ကျော်ကြာစစ်ဆိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူမှုအများစုရဲ့ထောက်ခံမှုနဲ့ပေါ်ပေါက်လာတဲ့အယက်သားသမရတဲ့ဦးထင်ကျော်အစိုးရအနေနဲ့နိုင်ငံပြန်လည်ထူထောင်ရေးမှာစိန်ခေါ်အကဲဆက်မှုတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ပြည်သူလူထုကပူးပေါင်းပါဝင်ကြဖို့ကိုလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ရှင်။